ခရီးသည်နဲ့အမှုရမ်းပေါင်း239ယောက်ပါသွားတဲ့လေယာဉ်မြန်ရဲ့ဆက်သွယ်ရေးစနစ်နဲ့ပြန်တမ်းမှုအချက်ပေးဆက်ကိုတယောက်ယောက်ကတမင်တသက်ပိတ်လိုက်တာတေချာသလောက်ရှိသွားပြီလို့မလေးရှားဝန်ကြီးချုပ်ကပြောလိုက်ပါတယ
် Based on new satellite communication we can say with a high degree of certainty that
ကျော်ရူဆက်သွယ်ရေးအချက်ပေးမှုတွေအရမလေးရှားနဲ့ဗီယက်နမ်လေကြောင်းထိန်းချုပ်ရေးနယ်နိမိတ်နားမှာလေယာဉ်ပြန်တမ်းမှုအချက်ပေးဆက်ကိုပိတ်လိုက်တာဖြစ်တယ်လို့ဝန်ကြီးချုပ်နာဂျစ်ဘရာဆက်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်မလေးရှားတော်ဝင်လေတပ်ကရရှိတဲ့ရေဒါအချက်ပေးမှုအရမလေးရှားလေကြောင်းအမှတ်စဉ် MH380 လေယာဉ်ဟာမလေးရှားကျွန်းဆွယ်ဘက်အနောက်ဘက်ကိုပြန်လှည့်သွားခဲ့ပြီးတော့အနောက်မြောက်ဘက်ကိုကွေ့သွားတယ်လို့ယုံကြည်ရတဲ့အကြောင်းကိုလည်းဝန်ကြီးချုပ်ကရှင်းပြခဲ့ပါတယ်တောင်တရုတ်ပင်လယ်ဘက်မှာရှာဖွေရေးတွေလုပ်နေတာကိုရပ်လိုက်ပြီလို့လည်းပြောကြားသွားပါတယ်။လေယာဉ်နဲ့အဆက်အသွယ်ပျောက်သွားပြီးတော့6နာရီခွဲကျော်တဲ့အထိလေယာဉ်မြန်နဲ့ဂျိုရုကြားမှာအဆက်အသွယ်တွေရှိနေခဲ့တာကိုလည်းမလေးရှားလေကြောင်းအာဏာပိုင်တွေနိုင်ငံတကာလေကြောင်းအာဏာပိုင်တွေကသုံးသပ်တာကိုလည်းရှင်းပြပါတယ်။ကာဇက်စတန်နယ်စပ်ကနေပြီးတော့ထိုင်းနိုင်ငံမြောက်ပိုင်းအထိမြောက်ဖက်လမ်းကြောင်းဒါမှမဟုတ်ရင်အင်ဒိုနီးရှားတောင်ပိုင်းကနေပြီးတော့အိန္ဒိယသမုဒ္ဒရာတောင်ပိုင်းအထိတောင်ဘက်လမ်းကြောင်းတစ်ခုခုစီကနေပြီးတော့လေယာဉ်နဲ့ဂျိုရုကြားမှနောက်ဆုံးအဆက်အသွယ်တွေရှိခဲ့တယ်လို့ပြောပြပါရယ်တချို့သတင်းတွေထဲမှာရင်းနေတယ်လို့လေယာဉ်ပြန်ပေးဆွဲခံရတယ်ဆိုတာနဲ့ပတ်သက်လို့တော့မလေးရှားဝန်ကြီးချုပ်ကတိတိကျကျမဖြေခဲ့ပဲဖြစ်နိုင်ခြေရှိတာတွေအားလုံးကိုစုံစမ်းနေတယ်လို့ပြောကြားသွားပါရယ်အခုလေယာဉ်ပျောက်သွားတဲ့ပုံစံဟာတမင်တက်တက်လှုပ်တဲ့လှုပ်ရမျိုးဖြစ်ပြီးတော့လေယာဉ်ပေါ်ပါသွားသူတွေနဲ့ခီးတွေအပေါ်စုံစမ်းမှုကိုအာရုံစိုက်နေတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာမလေးရှားဝန်ကြီးချုပ်နာဂျီဘရာဆက်ကပြောကြားသွားပါရယ်မလေးရှားနိုင်ငံကွာလာလမ်ပူမြို့ကနေပြီးတော့တရုတ်နိုင်ငံဘေကျင်းမြို့အစီအသွား Boeing 777လေယာဉ်ပြန်ပျောက်သွားတာဟာဒီကနေ့စနေနေ့မှာ9ရက်ရှိသွားပါပြီရှင်